ထိုင်းနိုင်ငံမှာ COVID-19 ဒုတိယလိုင်းဖြစ်လာနေချိန်မှာပဲခံသမှုအသစ်တွေကိုချမှတ်လာနေပြီးတော့ပြည်သူတွေကလည်းခီးမသွားကြဖို့ကိုပန်ကြားလိုက်ပါတယ်။ထိုင်းဆိုရကနိုင်ငံတွင်းမှာစီးပွားရေးလုပ်ငန်းတွေကိုတနိုင်ငံလုံးအတိုင်းအတာနဲ့ပိတ်ဖို့ဒီကနေ့မှအမိန့်မထုတ်ခဲ့ပေမဲ့လည်းတချို့ပြည်နယ်အုပ်ချုပ်ရေးမှုတွေကိုတော့သူတို့ပြည်နယ်တွေအလိုက်သူတို့ဘာသာသူတို့ကန့်သတ်မှုတွေလုပ်ဖို့အတွက်ခွင့်ပြုလိုက်ပါတယ်။ထိုင်းနိုင်ငံဟာ2020နှစ်လယ်တုန်းကဗိုင်းရပ်စ်ကူးစက်မှုတွေကိုအတော်လေးထိန်းချုပ်နိုင်ခဲ့ပေမဲ့လည်းပြီးခဲ့တဲ့ဒီဇင်ဘာလအစောပိုင်းမှာတော့နိုင်ငံတွင်းကူးစက်မှုဒုတိယလိုင်းနဲ့ကြုံလာနေရတာဖြစ်ပါတယ်။ဒီနေ့မှာတော့ဗိုင်းရပ်စ်ကူးစက်သူ315ယောက်ရှိခဲ့ပြီးတော့ဒီထဲကအများစုကတော့ပြည်တွင်းကူးစက်မှုဖြစ်ပါတယ်။ဒါကြောင့်ထိုင်းနိုင်ငံမှာဗိုင်းရပ်စ်ကူးစက်သူစုစုပေါင်း8694ယောက်နဲ့သေဆုံးသူ64ယောက်ရှိသွားပြီဖြစ်ပါတယ်။ဒါ့အပြင် B.1.1.7 လို့ခေါ်တဲ့ပိုပြီးတော့ကူးစက်များတဲ့ဗိုင်းရပ်စ်မျိုးကွဲအစ်စ်ကိုလည်းဒီနေ့မှာပထမဆုံးအကြိမ်တွေ့ခဲ့တယ်လို့ကျူလာလောင်ကောင်းတက္ကသိုလ်ကအကြီးတန်းယောဂဗိဒပညာရှင်ကသူ့ရဲ့ Facebook မှာပြောထားပါတယ်။ဒီဗိုင်းရပ်စ်မျိုးကွဲအစ်စ်ကိုတော့ဗြိတိန်ကနေပြန်လာပြီးထိုင်းနိုင်ငံမှာတိကျအသွာလာကန့်သတ်ထားတဲ့လူ၄ယောက်ပါတဲ့မိသားစုတစ်ခုမှတွေ့တာဖြစ်တယ်လို့ပြောပါတယ်။ထိုင်းနိုင်ငံတွင်းကလက်ရှိပြည်တွင်းကူးစက်မှုတွေကတော့အိန္ဒိယမြန်မာနိုင်ငံကနေတရားမဝင်တဲ့ဆက်ဖျက်ကျော်နေထိုင်တဲ့သူတွေနဲ့ဆက်နွယ်မှုရှိတယ်လို့ဆိုပါတယ်။ပြည်သားရေးဝန်ကြီးဌာနကတော့ထိုင်းနိုင်ငံမှာရှိတဲ့အစိုးရအကြောင်းတွေနဲ့ပုဂ္ဂလိကအကြောင်းတွေပါဝင်တခြားသက်မွေးဝမ်းကြောင်းလှုပ်ဆောင်နေတဲ့အကြောင်းတွေကိုဒီလနေ့ကစပြီးဇန်နဝါရီလအကုန်အထိပိတ်ဖို့ညွှန်ကြားထားပါတယ်။ဒါပြင်ဈေးဝယ်စင်တာတွေကိုလည်းတနင်္လာနေ့ဆော့ပြီးတော့ည9:00မှာပိတ်ဖို့ထိုင်းနိုင်ငံရဲ့လက်လီဈေးဆိုင်လုပ်ငန်းရှင်များအသင်းကကြေညာထားပါတယ်ခင်ဗျာ။